ဒီအမေရိကန်တံမြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အောင်လင်းဦးပါခုတစ်ခါပတ်စဉ်စီစဉ်တစ်ခုကိုတင်ဆက်ပေးကြပါတယ်ဒီတစ်ပတ်မှာတော့ပြည်ပရောက်မြန်မာလူထုမားတွေပြန်လက်ခံဖို့ဘလောက်ထိမြန်မာနိုင်ငံမှာအဆင်သင့်ဖြစ်နေပါပြီလဲဆိုတာကို VOA မြန်မာပိုင်းရဲ့စနေနေ့ဆွေးနွေးခန်းစီစဉ်မှာနားဆင်ကြရမှာပါမင်္ဂလာပါခင်ဗျာ COVID-19 ကာယောဂါကြောင့်တစ်ကမ္ဘာလုံးအသွာလာတွေကန့်သတ်လုပ်ငန်းကဏ္ဍတွေပိတ်ထားရတဲ့အတွက်ပြပရောက်မြန်မာအလုပ်သမားတွေလည်းနေရပြန်နေကြရပါတယ်သူတို့ပြင်ကတော့မြန်မာနိုင်ငံသားတွေအလုပ်သွားလုပ်ကြတဲ့အိန္ဒိယထိုင်းနဲ့တရုတ်နိုင်ငံတွေကပြန်လာနေသူတွေနဲ့နောက်ထပ်လည်းပြန်လာဦးမဲ့သူတွေလည်းတိုင်းနဲ့ချီရှိနေပါတယ်ဆိုတော့ပြပရောက်မြန်မာအလုပ်သမားတွေနေရပြန်ရေးအခက်အခဲတွေဘာတွေရှိနေသလဲနေရပြန်ရောက်လာသူတွေစောင့်ကြည့်ရေးစခန်းမှာနေထိုင်ကြရတဲ့အခြေအနေတွေနဲ့နေရပြန်ရောက်လာတဲ့အလုပ်သမားတွေအတွက်ရေလိုရေရှည်လိုအပ်ချက်တွေဘာတွေရှိနိုင်မလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ဆွေးနွေးဖို့အတွက်ကျွန်တော်တို့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထွတ်ချစ်မူဆယ်မြို့ခြေဆိုင်ဂယုဏလူမှုကွန်ရက်ရေးတင်းကဦးတောင်းထွန်းတို့ကိုဖိတ်ခေါ်ထားပါတယ်ဦးထွတ်ချစ်ကတော့ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းလူသမားတွေအရေးကိုတစိုက်မျက်မှောက်ဆောင်ရွက်နေတဲ့သူပါဦးတောင်းထွန်းကတော့ဒီတရုတ်မြန်မာနယ်စပ်မှာလူမှုရေးလုပ်ငန်းတွေလုပ်နေပြီးအခုဆိုရင်လည်းပြန်လာတဲ့သူတွေအတွက်ကွာရန်တင်းစောင့်ကြည့်ဆစ်ဆေးရဲ့လုပ်ငန်းတွေမှာဦးဆောင်ကူညီနေတဲ့သူဖြစ်ပါတယ်ဦးထွတ်ချစ်ဦးတောင်းထွန်းမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ပြမင်္ဂလာပါခင်ဗျာ
โอเคအရင်ဆုံးအနေနဲ့ကတော့နေဆက်ကပြန်လာနေကြတဲ့သူတွေနောက်ထပ်လည်းပြန်လာဖို့စီစဉ်နေတဲ့သူတွေရဲ့အခြေအနေကိုဆွေးနွေးစီချင်ပါတယ်အခုဆိုရင်ထိုင်းနေဆက်တရုတ်နေဆက်ဘက်ကနေမြန်မာလူထုမားတွေပြန်ဝင်ဖို့တက်ဆိုင်ရနိုင်ငံတွေနဲ့ညှိနှိုင်းပြီးစီစဉ်နေတာရှိပါတယ်ဆိုတော့ဒီစီစဉ်နေကအခုဘလောက်ထိခီးရောက်နေပြီလဲခင်ဗျာချာချောမောမောရှိရလားထိုင်းနိုင်ငံဘက်ကအခြေအနေနဲ့ပတ်သက်လို့ဥတုချစ်အရင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အခုလောလောဆယ်ကတော့ဗျာဒီဟိုပြီးခဲ့တဲ့ကျွန်တော်တို့မတ်လတည်းမှာပြန်တဲ့အခြေအနေပေါ်မှာမူတည်ပြီးတော့ဟိုအစိုးရပေါ့နော်မြန်မာနိုင်ငံဘက်ကတော့ချိုးဟာတွေလက်ခံမှုပြင်ဆင်နေတာတော့ကျွန်တော်တို့လည်းတွေ့ရပါတယ်။ဒါပေမဲ့ကျွန်တော်တို့အဓိကအခုပြဿနာကဒီကျွန်တော်တို့ဒီ April ကုန်မှပြန်လာပါလို့မြန်မာအစိုးရအနေနဲ့လက်ခံထားတဲ့ဟာကို April ကုန်တဲ့အချိန်ထိဟိုလူ့သမားတွေကစောင့်နေတယ်ပေါ့ကွာ။စောင့်နေပြီးတော့ပြန်မှုတွေကြတော့ဒီထိုင်းနိုင်ငံရဲ့ဟိုထပ်ပြီးတော့တလတိုးလိုက်တဲ့ကျွန်တော်တို့ထိုင်းနိုင်ငံရဲ့ဒီအရေးပေါ်ဟိုချင်းချင်းညာချက်ချောင်းကိုမြန်မာပြည်ဘက်ကအခြေအနေကလည်းဟိုဘက်ဟိုညဝဒီမဲဆောက်လန်တလားမဲဖွင့်ထားတဲ့အကြောင်းမလို့ဟိုလုံသမားတွေနေနေကတော့ပြန်မို့ကိုတော်တော်ကိုအခက်ခဲနေနဲ့ကြုံနေရတာမျိုးကျွန်တော်တို့တွေ့နေရတယ်လားခင်ဗျာ
โอเคမြန်မာလူထုမားတွေထိုင်းနိုင်ငံမှာအခက်အခဲတွေကြုံနေရတယ်ဆိုတော့ကျွန်တော်လည်းကြားရတာတွေရှိပါတယ်တချို့ဆိုရင်အလုပ်တွေပြုတ်လို့မြန်မာပြည်ပြန်မို့လုပ်နေကြတယ်လက်ထက်မှာငွေကြေးလည်းမရှိကြဘူးပြန်လို့လည်းမရဘူးဆိုတော့မျိုးတွေကြားနေရပါတယ်ဆိုတော့အဓိကဘာကြောင့်ဒီလိုအခက်အခဲတွေကြုံနေရတာလဲကိုတူချင်း
အဓိကအဖြစ်ပေါ့ဗျာကျွန်တော်တို့ဒီဘက်မှာရှစ်ပြောင်းအလုပ်သမားရေးဆောင်ရွက်နေတဲ့လူတွေကတော့ဟိုအနည်းဆုံးသတ်မှတ်တာပေါ့ဒီမှာရှိတဲ့ထိုင်းနိုင်ငံမှာအလုပ်သမားအနည်းဆုံး9သိန်းလောက်ကအလုပ်ပြုတ်သွားတယ်။ဒါကျွန်တော်တို့အများနဲ့ပြောတာကအလုပ်ပြုတ်သွားတဲ့ကျွန်တော်တို့ရှစ်ပြောင်းအလုပ်သမားတွေလည်းဒါသိန်းနဲ့ရှိတဲ့အလုပ်သမားတွေအလုပ်ပြုတ်သွားတယ်လို့ကျွန်တော်တို့ခန့်မှန်းလို့ရတယ်။ဒီတစ်ချိန်မှာပေါ့ကျွန်တော်တို့ပြန်ပြီးတော့ဒီခွဲခြားရမှာတော့လုံးဝအလုပ်ပြုတ်သွားတဲ့အလုပ်သမားတွေရဲ့ကျွန်တော်တို့ဒီလူမှုဖူလုံရေးရံပုံငွေထည့်ထားတဲ့အလုပ်သမားတွေအုပ်စုရဲ့နောက်တတိယအမခံပြီးတော့ကျွန်တော်တို့အလုပ်ဆောက်မှာဘယ်သားစီတော့ဆောက်မှာဆိုပြီးတော့တတိယဟိုခြားရေးတောက်ရေးစီစဉ်ပြီးထားတဲ့အုပ်စုပေါ့နော်အဲ့ဒီအုပ်စုသုံးခုရှိတယ်အဓိကတော့ကျွန်တော်အစောအလုပ်လုံးဝပြုတ်သွားတယ်အလုပ်ရဖို့လုံးဝမတင်ချတဲ့အခွင့်အရေးပြန်ဖို့ကအခက်အခဲရှိတယ်တချို့ကြတော့ဗျာဒီကျွန်တော်တို့ဒီအခုစား April အထိကျွန်တော်တို့တို့ကနေမဲ့ချိုးရတဲ့အိမ်ကြီးငှားထားတာရှိတယ် April ကုန်တဲ့ချိန်မှာကျွန်တော်တို့အိမ်ကြီးပြန်အပ်တယ်နောက်အစောကပြောတယ်တို့ထင်တာကတော့ဒီဘေလထဲမှာတော့လုံးဝပြောင်းပြန်ရမယ်ဆိုပြီးကန်တီကာမှတွက်ထားပုံနဲ့ရတယ်ဆိုတော့အရင်တော့ဆိုလို့ရှိရင်တော့နေဆက်တွေကလည်းတရားမဝင်ခိုးပြန်တာလည်းရှိတယ်အခုကနေဆက်တွေမှာလည်းဟိုတချို့ဟာတွေကပိတ်ဆို့မှုတွေတအားများတော့ပြန်ဖို့လည်းခက်တယ်ဆိုတော့ကျွန်တော်ပြန်လို့လည်းမရဘူးထိုင်းနိုင်ငံထဲမှာလည်းစားရေးတောက်ရေးနေရေးထိုင်ရေးတွေကတအားခက်ခဲနေတယ်ဟိုဒါကြောင့်မလို့ပေါ့အချို့အလုပ်သမားတွေကလည်းစိတ်သက်သာမှုတွေရှိလို့ကျွန်တော်တို့လည်းဟိုအလုပ်သမားတွေနဲ့ဆွေးနွေးတဲ့ဝယ်နေများများပေါ့နော်ဒီကိုယ်စား online ရအောင်ကျွန်တော်တို့ဒီဟိုတခါတည်းကမှာတော့တွေ့တာမျိုးတွေလည်းပြောပြီးတော့ဆောင်ရပေးနေရတယ်နေ့တူပါပေါ့ဗျာအလို့သမားတွေကသူတို့ရဲ့စားရေးတောက်ရေးခက်ခဲတွေကိုကျွန်တော်တို့ဖွဲ့စည်းတွေကိုဆက်သွယ်အူကြီးကောင်းတာတွေဟိုပယ်နေလမ်းကြောင်းပြန်ဖွင့်မလဲအဲ့ဒါအဲ့ဒီအရာတွေအများနဲ့လမ်းမေးတာတွေကိုကျွန်တော်တွေ့ရတယ်ဗျာ
ဟုတ်ကဲ့ဦးတောင်းထွန်းတို့တရုတ်နယ်စပ်ဘက်ကအခြေအနေရောခင်ဗျာပြန်လာတဲ့သူတွေပြန်လာခြင်းတဲ့သူတွေချောချောမောမောပြန်နိုင်ကြရလားဗျာဒီထိုင်းနယ်စပ်ဘက်ကအခြေအနေတွေကိုတော့ဒီဦးထွတ်ချစ်ဆွေးနွေးကြတာလည်းကြားမိမှာပါတရုတ်ဘက်မှာထိုင်းဘက်မှာလို့ခက်ခဲတွေရှိနေလားဦးတောင်းထွန်း
ဟုတ်ဟုတ်ကဲ့ကျွန်တော်တို့မူဆယ်နေဆက်ပေါ့နော်တရုတ်နိုင်ငံဘက်ကပြန်လာတဲ့သူတွေကတော့အခက်ခဲရှိတယ်လို့တော့မကြားမိဘူးပေါ့နော်သူတို့ဘက်ကနေဆိုတော့လည်းတန်ယုံနေနဲ့ချိတ်ဆက်ပြီးတော့ပြန်လည်ဝင်ရောက်နေတာအများကြီးရှိပါတယ်ခင်ဗျမနေ့ကလည်းဝန်ဒေသကနေပြီးတော့300ပဲထားပါတော့နော်9ရောက်ပြည့်ရောဆိုတော့300ပေါ့အဲပြန်လာကြပါတယ်ခင်ဗျတန်ယုံကနေပြီးတော့အစ်စ်တွေနဲ့နေပြီးတော့မူဆယ်နေဆက်တရုတ်ပြည်နေဆက် လည်းတော့ပေါ့ဒီလိုက်ပူပါလေခင်ဗျာလိုက်ပူပြီးတော့သူတို့တရားဝင်ပြန်လဲတွဲလိုက်တယ်ဒီဘက်ကနေပြီးတော့လည်းတရားဝင်လက်ခံပြီးတော့အခုဆိုရင်သူတို့မူဆယ်မြို့မှာရှိတဲ့မှတ်မိအခြေခံပညာထက်တန်းကြောင်းအမှတ်3ပေါ့နော်အမှတ်3မှာလည်းလူပီးတွေကိုလက်ခံထားပါတယ်နောက်ပြီးတော့တရုတ်နိုင်ငံစာတင်ကြောင်းမှာလည်းသူတို့အမျိုးသားတွေကိုလက်ခံထားပါတယ်ခင်ဗျာလက်ခံထားတဲ့အခါမှာသူတို့ကိုနေနေတဲ့အခါတော့ဒီဘက်မှာတရုတ်ပြည်ဝူဟန်မြို့မှာလည်း3လကျွန်တော်တင်နေရတယ်တဲ့တဲ့ကိုယ်ကနေမှလည်းနေရတယ်ဟိုတယ်ဒီမှလည်းနေရတယ်အဲတချို့ကြလည်းအချုပ်ထဲမှလည်းနေရတာရှိပါတယ်ခင်ဗျာအဲသူတို့ဒီမှာပြန်ရောက်လာတဲ့အခါအားလုံးအဆင်ပြေပြေနဲ့ဟိုပြန်လေရောက်ရှိကြပါတယ်ခင်ဗျာအဲကျွန်တော်ဒီမူဆယ်ဘက်ကတော့သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေစီရင်အုပ်ချုပ်ရေးမြို့နယ်အုပ်ချုပ်ရေးစီရင်စီမံခန့်ခွဲရေးမြို့နယ်စီမံခန့်ခွဲရေးနဲ့ဒီသက်ချင်ကြီးမိသက်တပ်ဖွဲ့နောက်ကျွန်တော်မူဆယ်မြို့ပေါ်မှာရှိတဲ့ဟိုကျွန်တော်ဂရုဏာလူမှုကွန်ရက်အတင်းပါဝင်ပဓာဏ္ဍာအတင်းသက်ကုန်ရဖွဲ့ရနေပြီးတော့လူရက်ပြအားဒီကိုအားလုံးစီတင်ဆောင်ရွက်ပြီးပြီးတော့ကျွန်တော်တို့ဒီဘက်မှာအားလုံးကျန်းမာရေးဆောင်ရွက်မှုတွေလည်းဆောင်ရွက်တယ်သူတို့နေဖို့ခိုင်ဖို့စားဖို့တောက်ဖို့တွေလည်းအားလုံးစီတင်ဆောင်ရွက်ပြီးတယ်အားလုံးအခုချိန်ကြီးတော့ကျွန်တော်တို့ဒီမှာလည်းကျန်းမာမှမှာနဲ့အားလုံးအဆင်ပြေပြီးတော့ဆောင်ရွက်ပြီးနိုင်တဲ့လူတွေဟိုပြောကြချင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဦးတောင်းတော်ဆွေးနွေးတဲ့ကျေးဇူးပါဆိုတော့ကိုတူချေဦးတောင်းတော်ဆွေးနွေးတယ်လို့ဆိုရင်တော့တရုတ်နိုင်ငံနေဆက်ဘက်အခြေအနေနဲ့ထိုင်းနိုင်ငံဘက်ကအခြေအနေကနည်းနည်းတော့ကွာနေပါတယ်အထူးသဖြင့်ဆက်စပ်ကိုတူချစ်ထောက်ပြတာတခုလည်းရှိပါတယ်နေဆက်ကိတ်ကလည်းလောလောဆယ်မှာတခုလည်းဖွင့်ထားတယ်ဆိုတာပါဆိုတော့ဘာကြောင့်အခုလိုတခုလည်းဖွင့်ထားရလဲကိုတူချစ်လမ်းကြောင်းတခုလည်းကနေခွင့်ပြုတာကဒီယောဂကုသမှုထိန်းချုပ်ရတာပိုလွယ်ကူနိုင်တယ်ဆိုတဲ့စဉ်းစားချက်မျိုးလားဘာကြောင့်အခုလိုနေဆက်ကိတ်တခုလည်းဖွင့်ထားရတယ်လို့နားလည်ထားလဲကိုတူချစ်
အဓိကတော့ပေါ့ဗျာတော့ကျွန်တော်တို့အနေနဲ့ကလည်းမရှင်းလင်းဘူးအဲ့ဒီမဲဆောင်မြောက်ဝတီလမ်းတလမ်းပဲကိုဖွင့်မယ်ဆိုတာကိုမြန်မာဆိုးရကပဲတောက်ဆိုတာလားထိုင်းဆိုးရပဲခွင့်ပြုတာလားဒါတော့ကျွန်တော်တို့ကိုယ်လည်းမရှင်းဘူးမရှင်းလင်းဘူးဆိုတာကတော့အဆိုးရတွေကိုယ်တိုင်ကလည်းကျွန်တော်တို့သိအောင်မမတိကျစွာမပြောတာတော့ရှိတယ်ဆိုလို့ရှင်တာကဒီအဲ့လိုမျိုးမဲဆောင်တစ်ခုမဲဆောင်လမ်းတစ်ခုနဲ့မြောက်ဝတီတစ်ခုတည်းဖွင့်မယ်ဆိုလို့ရှိရင်ကျွန်တော်လက်တွေ့ပေါ့ဗျာမြေပြင်ထဲကလုံးဝကြီးစန့်တယ်ပဲကြီးမချစ်တဲ့နဲ့ဟာကြီးပေါ့တောင်းတောင်းအဆိုးရတွေကိုမစင်းစားတဲ့ကိစ္စကြီးလို့ကျွန်တော်ထင်တယ်ဘာဖြစ်လို့လဲဆိုတော့အလုပ်သမားတွေကလည်းတအားပြန်ရင်နေတယ်ထိုင်းနိုင်ငံအနေနဲ့ကလည်းသူအလုပ်သမားတွေတကယ်လို့ပြန်ကြည့်လို့ရှင်စဉ်းစားကြဟိုပြန်ပြန်အောင်လုပ်စီခြင်းတယ်ဆိုလိုချင်တာကတော့သူတို့အနေနဲ့ကဟိုအလုပ်သမားဒီအလုပ်သမားချိုးဖောက်လူခွင့်ချိုးဖောက်မှုအလုပ်သမားခွင့်ချိုးဖောက်မှုတွေနဲ့ဟိုနိုင်ငံတကာမှာတအားကိုသူတို့ဒီပြဿနာကြီးနဲ့ရင်ဆိုင်နေရတယ်သူတို့ရဲ့ဟိုအမေရိကန်နဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒီဟိုအထူးကုန်သွယ်ခွင့်တွေမှာယာယီရပ်ဆိုင်ထားတဲ့အနေအထားမှာသူအလုပ်သမားခွင့်ရေးတွေနဲ့ချိုးဖောက်ခံမှာဒါအဆိုးရင်ပေါ့ဗျာဆိုတော့ကျွန်တော်တို့ကအဲ့ဒါမရှိနေနဲ့ကျွန်တော်တို့အရင်တော့ကနေဖွင့်လက်ဆရှိတယ်အနည်းဆုံးက gate 4ခုပေါ့နော်ဟိုကျွန်တော်တို့ဒီမဲဆောက်ပြောက်ဝင်ရှိတယ်ဟိုရနောင်းကော့တောင်းရှိတယ်ကျွန်တော်တို့ဒီမဲဆိုင်အာမဲဆိုင်တာချီလေးရှိတယ်နောက်ပြီးတော့ TK ပေါ့ကျွန်တော်တို့ဒီကန်ချနာပြည့် TK ရှိတယ်ဒီကြားထဲမှာမှဖြတ်လို့ရတယ်ကျွန်တော်တို့ဒီဟိုကန်ချနာဥစားဖျားသုံးစုလို့မို့တော်လို့ gate ကလည်းဗျာလိုအပ်ရေးပေါ်လိုအပ်ရင်လိုအပ်တယ်လို့အစိုးရချင်းကြည့်ပြီးတော့ဖြတ်လို့ရတယ်ဘာဖြစ်လို့အလုပ်သမားတွေရောကိုယ့်ဘက်ဒီဘက်အစိုးရတွေရောလွယ်လွယ်ကူကူလုပ်လို့ရတဲ့ဒီလောင်းမတုံးတာလည်းပေါ့ဒါတွေဘာအခက်ခဲရှိလဲဆိုတော့ကျွန်တော်မသိဘူးဒါပေမဲ့သင်ကြားတာတခုကတော့လုံးဝလက်တွေ့မဆန်တဲ့ဟာပဲဒါကြောင့်မလို့အလုပ်သမားတွေကဟိုပတ်စံနေကြီးကြီးပြီးပြီးတော့အစောပိုင်းအောင်ဆိုလို့ရှိရင်ခိုးပြန်တာရှိတယ်အခုကျတော့ခိုးပြန်ပြီးတော့ကျွန်တော်နေဆက်တွေမှာလည်းဖမ်းမိတာရှိတယ်ဥမာပြခိုးဘက်ကမ်းမှာဟိုဥမာဒီကျွန်တော်တို့ခါတိုင်းဆိုလို့ရှိရင်ကော့တောင်းဘက်ကိုပြလို့ရှိရင်ဘန်းငွေ50 100ပေးရတာအခုဘန်းငွေ1000လောက်နဲ့ခိုးပြန်ရတာလည်းမျိုးဒါတွေကနေ့တိုင်းဖြစ်နေတာပေါ့ဆိုတော့ဒါကြောင့်မလို့ကျွန်တော်ကအများအားအစိုးရကိုနှစ်ခုလုံးပေါ့နော်မေတ္တာရပ်ခံနေတာကဒီလုံးသမားတွေလွယ်လွယ်ကူကူပြန်လို့ရအောင်ကျွန်တော်ဒီနေဆက်ဒီနေဆက်ဂိတ်တူပေါ့နော်ယာယီဖြစ်ဖြစ်ပေါ့နော်အခိုက်အတန့်တစ်ခုတော့ကျွန်တော်တို့အမြန်ဆုံးဖွင့်တာကတော့ဒါအကုန်လုံးဒီပြဿနာတွေကိုလွယ်လွယ်တရာဖြေကျော့နိုင်မယ်လို့ယူဆတယ်ပဲပေါ့
ဟုတ်ကဲ့ပါနေဆက်ကပြန်ဝင်လာမဲ့သူတွေအတွက်ကြကြနနမပြင်နိုင်ဘူးဆိုရင်တော့တရားဝင်ပြန်လာမဲ့ပြဿနာမျိုးတွေလည်းပေါ်နိုင်ပါတယ်ဆိုတော့ဒီလိုဖြစ်လာမဲ့ဆိုရင်ယောဂထိ ंछ ုပ်ရေးမှာလည်းနောက်ဆက်တွဲအခက်အခဲတွေရှိနိုင်ပါတယ်ဆိုတော့ဒီလိုတရားဝင်လမ်းကြောင်းတွေကနေပြန်လာနိုင်တဲ့အန်တီမျိုးကတရုတ်နဲ့ဇက်ဖက်မှာရောဘလောက်ထိကြီးမားမှရှိနေလဲဦးတောင်တော
်ဟုတ်ကဲ့ကျွန်တော်တို့ဒီဘက်မှာတော့လေတရားမဝင်ပြန်လာတဲ့လူတွေလည်းမရှိဘူးတော့မဟုတ်ပါဘူးကြည့်ရတရားမဝင်ပြန်လာတဲ့ပေါက်တွေတရားမဝင်ပေါက်ကနေခူးပေါက်ပြန်နေပြန်လာတဲ့လူတွေရှိနေပါတယ်ခင်ဗျအဲဒါမဲ့တရားဝင်ပေါက်ကနေပြန်လာတဲ့လူကတော့အရေးပြတ်ပုံများပါတယ်ခင်ဗျဘာဖြစ်လို့အဲ့လိုပုံများလဲဆိုတော့လေကျွန်တော်တို့ပြင်းနေတဲ့မှာကြတရားမဝင်ပေါက်ဒီမှာခုတရားဘက်ကနေပြီးတော့ဒီနေ့ကြက်ဆစ်ဆီးတဲ့အရေးယူတာတွေရှိနေပါတယ်ခင်ဗျအဲနောက်ပြီးတော့တရားမဝင်တဲ့သူတွေကျွန်တော်နိုင်ငံသားဆစ်ဆစ်ဒီပေါ့နော်ကျွန်တော်မြန်မာနိုင်ငံသားတွေသွားတဲ့အခါမှာတရားဝင်သွားတာရှိတယ်တရားမဝင်သွားတာရှိတယ်ပြန်လာတဲ့အခါမှာလည်းတရားမဝင်ဟိုတရားဝင်ဝင်ကျွန်တော်နိုင်ငံသားမှန်လို့ရှိရင်ကျွန်တော်လက်ခံရမယ်ဆိုတော့ ဟိုမေတော်ဆန်းစီကြီးပြောတဲ့စကားလေးရှိပါတယ်ခင်ဗျ။အဲ့ကျွန်တော်တို့ဘက်မှာတော့မြန်မာပြည်သူရကလည်းတရားဝင်ပြန်လာတာပဲဖြစ်စေတရားမဝင်ပြန်လာတာပဲဖြစ်စေအားလုံးကိုလက်ခံပြီးတော့ကျွန်တော်ချင်းလေးစခန်းတွေမှာကျမကြီးစစ်စစ်မှုပါဝင်အားလုံးဆောင်ရွက်ပြီးတော့ဟိုကျွန်တော်အားလုံးလက်ခံပြီးတော့ဟိုဆောင်ရွက်ပြီးလက်ခံပေးနေတဲ့အတွက်ကျွန်တော်ဘက်မှာတော့ကြီးကြီးမားမားအဲ့ဒီဝင်လာထွက်တာဒီဘက်ကနဝပြည်ဘက်ကိုပြန်လာတာကတော့ကြီးကြီးမားမားပြဿနာမရှိဘူးလို့ပဲဟုတ်ကဲ့ကျွန်တော်ပြော
ချင်ပါတယ်ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့ဦးတောင်တောင်ဒါနဲ့တစ်ဆက်တည်းဆွေးနွေးစီကျင်တာကတော့ဒီပြန်လာတဲ့သူတွေအတွက် quarantine ဆောင်ကြည့်စစ်ဆေးတဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်တချို့ကဒီစင်တာတွေကိုမသွားကျင်တာမျိုးတွေလည်းရှိကြပါတယ်ဟိုတချို့ကတော့လည်းသူတို့ယောဂတည်လာတဲ့သူဆိုပြီးပတ်ဝန်းကျင်ကညဉ့်ညင်မာကိုစိုးရိမ်နေတဲ့သူတွေလည်းရှိပါတယ်ဒါကြောင့်လည်းတိုးတိုးတိတ်နဲ့နေရပြင်းနေတဲ့သူတွေလည်းရှိပါတယ်ဆိုတော့ဦးတောင်တောင်ခင်ဗျာဒီဦးတောင်တောင်ကကိုယ်တိုင်လည်းဒီစင်တာတွေမှာအကူအညီပေးနေတဲ့သူဆိုတော့ဒီလိုဆောင်ကြည့် scan တွေဝင်ကြတဲ့အခါမျိုးမှာပြန်လာတဲ့သူတွေချမ်းမှာအဓိကစိုးရိမ်မှုတွေဘာတွေများတွေ့ရလဲခင်ဗျာဦးတောင်တောင
်။ဟုတ်ဟုတ်အဲ့ဒါလေဟုတ်ကဲ့မေးတာလေးကောင်းပါတယ်ခင်ဗျာ။အဲကျွန်တော်ပြောချင်တာတော့လေကျွန်တော်တရုတ်ပြည်ဘက်ကနေပြန်လာတဲ့အခါမှာဟိုဘူဆေဟိုရောက်ပါတယ်ဘူဆေကနေပြီးတော့ကိုမျိုးကိုရွာဖြစ်တဲ့အဲနဖကာကိုခိုင်လာရှူသိန်းဒီတီဘောကြောင်မဲနောင်ချူပေါ့နော်အဲ့ဒီဒေသတွေကိုပြန်ရောက်တဲ့အခါမှာလေအဲ့ဒီဒါကျွန်တော်ရဲ့ဒေတာရဲ့အခြေခဲရလေကျွန်တော်ဒေတာရဲ့အခြေခဲရပေါ့နော်တချို့ရွာတွေဆိုရင်လုံးဝဝင်မခံဘူးဗျလုံးဝဝင်မခံတဲ့အတွက်ကျွန်တော်ဒီဘက်ကနေတရားမဝင်ဝင်လာတဲ့ဒီတောင်မှလေဒီကျမ်းမာရေးဌာနနဲ့ဒီလဝကအဖွဲ့တွေရဲ့စစ်ဆေးချက်အဲကျွန်တော်ဒီစခန်းတွေရဲ့စစ်ဆေးချက်မပါလို့ရှိရင်ရွာတွေကလည်းလက်ခံမှုဆိုတဲ့အတွက်သူတို့ကတရားမဝင်ဘဲနဲ့ပြန်လာလာတရားဝင်ပြီးမှပြန်လာလာအဲသူတို့ကကျွန်တော်ရဲ့ဒီစစ်ဆေးချက်တွေကိုရရှိရယူပါတယ်ဗျာအချို့သူတို့ရဲ့ခီးခတ်မဲ့လုပ်ပြီးမှလမ်းတစ်ဝက်ကနေပြန်လာပြောဒီစစ်စစ်ချက်တွေကိုပြန်လာယူပါတယ်ခင်ဗျာဒီစစ်စစ်ချက်တွေကိုပြန်လာယူခြင်းအပြင်သူတို့လမ်းချောက်လို့မှလည်းဒီစစ်စည်းတာတွေကိုဟိုစစ်စည်းတဲ့စကန်တွေကိုအလွယ်တကူဒီစာရွက်တွေပြပြီးတော့ကျော်ဖြတ်သွားလာနိုင်ပါတယ်ခင်ဗျာအဲတရားမဝင်မဲနဲ့သွားရည်ဆိုလို့ရှိရင်လမ်းကြီးမှာဟိုတားဆီးမှုတွေအများကြီးဖြစ်တဲ့အတွက်အဲသူတို့မှာကဒီစာရွက်စာတမ်းကအရေးကြီးဆုံးအခြေအနေဖြစ်နေတဲ့အတွက်ဒီဆိုင်ရဆက်တဲ့ပါမှာပဲကြီးထွက်ကြတဲ့အတွက်ကျွန်တော်ကမှတော့ခုနဟိုပြန်လာတဲ့သူအားလုံးကအဆင်ပြေနေတဲ့လူတွေဟိုဒီဆိုင်ရတည်ပြီးတော့လမ်းသွားတဲ့ခါမှာအဆင်ပြေနေတဲ့လူပဲပြောလို့ရပါတယ်ဒါပေမဲ့တချို့ရွာတွေကတော့အဲ့ဒီဆိုင်ရဆက်တဲ့ပါလာတော့မှဟိုကြောက်ပြီးတော့သူတို့ရွာတွေကိုမဝင်ခံတာတွေလည်းရှိနေပါတယ်အဓိကတော့ဒီဆိုင်ရဆက်တဲ့နေပါလို့ရှိရင်ပေါ့တော့ကျွန်တော်သွားဖို့လာဖို့အဆင်ပြေတဲ့အတွက်ဟိုကျွန်တော်ကမှတော့ဒီ service center တွေကိုအားလုံးလူတိုင်းစီကိုရလူတိုင်းစီကလာယူနေပါတယ်အဲကြောင့်မို့အဆင်ပြေတဲ့လူပဲပြောလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးတောင်းထွန်းကျေးဇူးပါကိုထွတ်ချစ်အမြင်ရောခင်ဗျာဒီပြန်လာတဲ့သူတွေအပေါ်မှာလူမှုရေးအရာတည်ရောက်မှုတွေနဲ့ပတ်သက်လို့ဆွေးနွေးပါအောင်ခင်ဗျာအထူးသဖြင့်ဒီမြန်မာနိုင်ငံမှာဆော့ဘိုင်းနှုံကဒီပိုးကုလူနာဖြစ်နေတဲ့အတီးပြူသူတွေကဒီပြိပတ်ပြန်လာတဲ့သူတွေများတဲ့အတွက်လဲဟိုပြိပတ်ပြန်လာတဲ့သူတွေကယောဂပိုးတည်လာတယ်ဆိုတဲ့အမြင်တွေကိုပိုအားပေးတယ်လို့လည်းဖြစ်ခဲ့ပါတယ်ဆိုတော့ဒီလိုပြန်လာတဲ့သူတွေအပေါ်မှာအမြင်လွဲမနိုင်တဲ့ကိစ္စမျိုးဆော့ဆော့ကဦးတောင်းထွန်းလဲဆွေးနွေးရတဲ့အထက်မှာပါပါတယ်တချို့ဆိုရွာတွေရက်ွက်တွေတွေမှာလက်မခံရင်ရတာမျိုးတွေခွဲခြားဆက်ဆံတာမျိုးတွေမဖြစ်အောင်ပေါ့လေဘာတွေများလုပ်ဖို့လုံလဲကိုတူချစ်
အဓိကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဟိုမတ်လလုံးကအတွေ့အကြုံပါသူတို့ဆက်ပြီးတော့အစိုးရအနေနဲ့လည်းဒါကတော့တခါတော့ပေါ့နော်သူတို့ကလည်းဟိုရှင်းလင်းပြတ်သားတဲ့ဒီအရေးပေါ်တော့ဘာဘေးအန္တရာယ်ကာကွယ်ရေးဘူဝါဒတွေတိတိကျကျလည်းရှိဖို့မရတော့အဲ့လိုမျိုးပေါ့သူတို့လည်းလုံနိုင်တယ်လို့လုတ်တက်တော့လည်းလုတ်တော့ပြဿနာတွေကျွန်တော်အားကြီးတွေ့ရတယ်ကျွန်တော်ပြန်သွားတဲ့လူတွေမှလည်း live ပြီးတော့ကျွန်တော်တို့ဒီသူတို့ကိုထားတဲ့နေရာတွေကမကောင်းတဲ့ဆိုတဲ့အကြောင်းတွေနောက်အဲ့ဒီ quarantine center တွေကထွက်ပြေးသွားတာတွေနောက်ကျွန်တော်ဖျားသုံးစုံတော့လူရာနဲ့ရှိပြီးတော့ဥမာကျွန်တော်ဘာ channel တွေမှာအဲ့လိုမျိုးဟိုနေခဏနေရတာတွေအဲ့ဒါလေးကကြုံပါတယ်ဆိုအဓိကတော့ပေါ့လေဒါအဲ့ကာလမှာတော့ပထမဦးဆုံးနေဆိုတော့ပြောတဲ့လူပေါ်တာကြီးရည်ရှိတာပြီလို့ရှင်တော့ပညာပေးလုပ်ငန်းစီစဉ်တယ်တော့ဒီကထားအောင်ပေါ့ပညာပေးလုပ်ငန်းစီစဉ်ဆိုရဲနေနှစ်ပိုင်းကျွန်တော်ရှိတော်လို့တမားတွေကိုလည်းဟိုတကယ်ထိထိရောက်တဲ့ပညာပေးမှုအစီအစဉ်တွေရှိသလိုကျွန်တော်တို့ဒီကျွန်တော်တို့အဲ့ဒီကြေးရွာပေါ့နော်ဒီကျွန်တော်တို့ဒီတာခံလူလူတွေကိုလည်းပညာပေးရမယ်သူတို့ကယောဂဖို့တည်ယူလာတဲ့လူတွေပေါ့ဒါရှင်းပြမလို့ဆိုတာကျွန်တော်တို့ဒီနိုင်ငံခြားရှင်းပြလို့တမားတွေကပြူတာကဘယ်နှယောက်ရှိဘယ်နှယောက်ရှိသေးလို့လဲပေါ့ခုလက်ရှိ190ကျော်တယ်မှာအာကျွန်တော်တို့အဲ့လိုလက်ဘေးစားရှိတာပေါ့ဆိုတော့တခါတရံကြပါအဲ့လိုသမားတွေကဒီမှာဒုက္ခဖြစ်ပြီးတော့ပြန်လာတယ်စားစားလည်းမရှိဘူးနေစားလည်းမရှိဘူးတော့ဆိုးဆိုးချင်းအချွေးတော့မကျေသေးဘူးသူတို့ပြန်ရမယ်သူတို့ကိုကြိုးကြတဲ့ပုံကလည်းလုံးဝစိတ်နဲ့မကြောက်ဘူးအဲ့လိုတိချဆက်ဆန်တဲ့ခွဲခြားဆက်ဆန်တဲ့ပုံတွေရှိလာတယ်ဆိုလို့ရှိရင်တော့ဒါကြီးကကျွန်တော်တို့အတွင်းမှာလူမှုရေးပဋိပက္ခတွေဖြစ်တဲ့တာမကဘဲနဲ့ကျွန်တော်တို့ဒီ covid အလွန်မှာတော့မှပဲဒီပြဿနာတွေကဟိုကြံရှိနေအောင်မထင်ဘူးဒါကြောင့်မလို့ကျွန်တော်တို့က အစောပြောပါဘောနော်ဒါကတော့ဒီ policy နဲ့ပတ်သက်လို့နောက်ပိုင်းပြောမှာပဲကျွန်တော်ချွတ်ပါရမယ်ဆိုပါဘောဒီတော့ဟိုရှင်းလင်းပြီးတော့အစောအနေနဲ့ကျွန်တော်တို့လူလူတွေရောအစောပုတ်တဲ့အဖွဲ့အစည်းတွေရောပြန်တိုင်းလူတွေကိုရှင်းရှင်းလင်းလင်းပေါ့ကျွန်တော်တို့ဒီဟိုအချက်လက်တွေပေးနိုင်တဲ့အဖာမျိုးတော့အဓိကလုံးလုံးတင်တယ်လို့ထင်တယ်
ဟုတ်ကဲ့ကျေးဇူးပါဒါနဲ့ပတ်သက်လို့ဦးတောင်းထွန်းကိုလည်းဆွေးနွေးစေချင်ပါတယ်ခင်ဗျာတရုတ်နယ်စပ်ဘက်ကပြန်လာတဲ့သူတွေအနေနဲ့ထိုင်းဘက်ကလည်းအခက်အခဲတွေမရှိရဘူးဆိုပေမဲ့သတင်းအချက်အလက်ရရှိတဲ့အပိုင်းတွေမှာရောလုံလောက်မှုရှိရလားအခုစကန်နေတဲ့ရောက်လာတဲ့သူတွေကြားထဲမှာဟိုအထူးကစိုးရိမ်မှုတွေသတင်းအချက်အလက်ရရှိမှုတွေအပိုင်းနဲ့ပတ်သက်လို့လိုအပ်ချက်တွေရောရှိနေသလားဦးတောင်းထွန်းအဲ
ကျွန်တော်ဒီတရုတ်နယ်စပ်ပြန်လာတဲ့အားကပုံမှန်ကနည်းနည်းကွဲပြားတယ်ဗျာဟိုဘက်မှာကဒုက္ခရောက်တော့ပြန်လာကြတဲ့သူတွေပေါ့နော်ဟိုသူတို့ဘက်မှာချုပ်ကြတယ်အကျဉ်းကြတယ်ပြန်လာတဲ့လူတွေရှိတဲ့အခါကျသူတို့ဘက်မှာနေရတဲ့အခြေအနေနဲ့ကျွန်တော်ဘက်မှာနေရတဲ့အခြေအနေနဲ့ကတော်တော်ကွာခြားတယ်လို့ပြောလို့ရတယ်ဗျ။အခုလိုလို့ရှိရင်ကျွန်တော်တို့ quarantine center မှာဟိုအကြောင်းမိမှာထားတယ်ဟိုပေါ့ကျေးဥစားတင်ကြောင်းမှာထားတယ်နောက်မြန်မာနိုင်ငံစားတင်ကြောင်းမှာထားတဲ့အခါကျလေအဲဒီမှာ government မှာနေရတယ်နောက်အထူးရှင်လေးရဲ့ချွေးမွေးမှုတွေကလည်းပြည့်စုံနေတယ်နောက်ကျွန်တော်ဒီ flight အတင်းတွေရဲ့ဟိုအလုံး wifi ဆောင်ရွက်မှုတွေရောနောက်ဌာနဆိုင်ရာသက်ဆိုင်ရာတွေရဲ့ဟိုကူညီဆောင်ရွက်မှုတွေရောဆိုတော့မအားလို့အပြည့်အစုံဆုံးနဲ့နေကြရတယ်ဗ
ျ။ဟုတ်ကဲ့ဒါနဲ့တစ်ဆက်တည်းဥတောင်းထုံးကိုပဲဆက်ပြီးဆွေးနွေးစီနေတာကတော့ဒီစောင့်ကြည့်စစ်ဆေးတဲ့ကာလနောက်ပိုင်းအလုပ်သမားတွေအတွက်ပြင်ဆင်ထားတဲ့အပိုင်းမှာဟိုကူကတော့စောင့်ကြည့်စစ်ဆေးတဲ့စင်တာတွေဖွင့်ထားတယ်။ဟိုဒီမှာတတ်မှတ်ထားတဲ့ရဲ့အပိုင်းချလိုက်နေကြရမယ်။ပြီးရင်တော့ကိုရကိုရပြန်ကြပါလိ။ဆိုတော့တကယ်ဒီလူတွေဆိုတာကဟိုမိသားစုစားဝတ်နေရေးအတွက်ငကိုရဲပြိပတ်ထွက်အလုပ်လုပ်ကြတဲ့သူတွေကများပါတယ်။ဆိုတော့သူတို့မိသားစုတွေအတွက်ဟိုဒီစင်တာတွေကထွက်သွားပြီးရင်လည်းဝင်ငွေရှိဖို့လုံးမဲ့ဆိုတော့သိကြပါတယ်ဆိုတော့ဒီလူတွေအတွက် quarantine scan တွေမှာသတ်မှတ်ရပြည်လို့ကိုယ့်ရဲ့ကိုယ့်ရဲ့ပဲဖြစ်ဖြစ်တခြားတနေရာသွားကြတယ်ပဲဖြစ်ဖြစ်ပေါ့လေဘာဆက်လုပ်ကြမလဲသူတို့အတွက်အလုတ်ကိုင်းတို့ဒီအထောက်ပံ့တွေပဲဖြစ်ဖြစ်စီစဉ်ထားတာတွေရောရှိကြပြီလားမရှိသေးရင်ရောဘာတွေပြင်ဆင်ထားဖို့များလုံးမလဲဦးတောင်တော
်ဟောဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်နိုင်ငံရဲ့အခြေအနေရတော့ကျွန်တော်သိလောက်ပေါ့နော်ဟိုစီးရဲတဲ့နိုင်ငံလည်းဖြစ်တယ်အားလုံးကမသိတုံနေတဲ့နိုင်ငံဖြစ်တဲ့အတွက်ကိုနိုင်ငံဆက်ကြရလေကိုနိုင်ငံမှာလုံးမရှိလို့ဒါခြားနိုင်ငံကိုထွက်လုံးလုံးကြရတာဖြစ်ပါတယ်။အဲ့ဒီအတွက်ကတော့ကျွန်တော်တို့နိုင်ငံတော်အစိုးရနဲ့နိုင်ငံတော်အစိုးရအနေနဲ့ကတော့ကျွန်တော်တို့ဒီအခုလေယာဉ်ကြီးစိုက်ပျိုးရေးတွေမှာဝင်ပြည်တွေမှာဟိုအပိပြောပြန်လဲပေါ်ထုတ်ပြီးတော့ဟိုစစ်ရုံတွေလည်းဖိခေါ်ပြီးတော့အဲ့လိုလုပ်ပြီးနိုင်ဖို့တော့လူမယ်ဖြစ်ပါတယ်ခင်ဗျာ။ဘာလို့လဲဆိုတော့ကျွန်တော်နိုင်ငံကလုံးမရှိလို့ဒါခြားနိုင်ငံကိုသွားလုံးလုံးကြရတဲ့အခြေအနေဖြစ်ပါတယ်။အဲ့ဒီအတွက်နိုင်ငံတော်အစိုးရအနေနဲ့အဲ့တော့လုတ်ကိုပြန်လဲရှာဖွေပေးဖို့လုတ်ရှာဖွေပေးဖို့တော့အများကြီးလိုအပ်ပါတယ်ဗျအဲ့ဒီအတွက်ကတော့လုတ်ပေးနိုင်တဲ့ဟိုအချိန်ကြီးရအောင်တော့ကြိုးစားကြမှာဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဦးတောင်းတော့ကိုတို့ချင်းအမြင်ရောခင်ဗျာအခုကြုံနေရတဲ့ကက်ယောဂါကဟိုဘယ်ချိန်ကျမှအဆုံးသတ်မယ်ဆိုတာလည်းဘယ်သူမှမသိနိုင်သေးပါဘူးဆိုတော့အခုပြန်လာတဲ့အလုပ်သမားတွေဆိုတာလည်းအများစုကနိုင်ငံသားကိုချက်ချင်းလဲပြန်ထွက်နိုင်အောင်မှမဟုတ်သေးဘူးဆိုတော့ဒီလိုအနေနဲ့စောင့်ကြည့်စစ်ဆေးတဲ့စကန်ဒီမှာတတ်မှတ်ရပြပြီးနောက်ပိုင်းမှာရောအစိုးရအနေနဲ့ဗားရီများစီစဉ်ပေးဖို့လုံမလဲကိုတို့ချင
်းဟုတ်အခုကတော့ပြောကျွန်တော်တို့ဒီဘက်မှာပြန်မဲ့လူတွေကိုတော့တို့ဟိုစစ်တမ်းလေးကောက်တာဒါတွေကတော့ကောင်းပါတယ်ဥပမာပြန်ဗားရီဒီထိုင်းနိုင်ငံမှာဗားလို့တွေလုတ်ခဲ့လဲကိုရီးယားဘယ်ဒေသမှာနေလဲပေါ့အချိန်အားဖြင့်ပေါ့ဒီမှာနိုင်ငံတွေသမှာအဲ့ဒါဆိုလို့ရှိရင်တော့တို့တိနိုင်တာကအလုပ်သမားတွေအများစုပြန်တဲ့အများစုကဗားလို့ငန်းတွေဒီမှာလုတ်ခဲ့လဲဘာဖြစ်လဲဆိုတော့ရွှေပြောင်းအလုပ်သမားတွေကတချို့ဟာဒီမှာတကယ်ကိုကျွမ်းကျင်တဲ့ဟိုကျွမ်းကျင်တဲ့ဒီလုပ်သားတွေဖြစ်နေတယ်အဓိကအဖြစ်တော့ကျွန်တော်တို့စိုက်ပျိုးရေးလုပ်ငန်းဝေးပျိုးရေးလုပ်ငန်းကျွန်တော်ပင်လယ်ငါးဖမ်းလုပ်ငန်းဆောက်လုပ်ရေးကျွန်တော်တို့ဟိုတယ်နဲ့ခီးသွားပေါ့ဒါတွေအများကြီးပါတို့ရဲ့ကျွမ်းကျင်တဲ့လုပ်ငန်းရှိတယ်ဆိုတော့အစိုးရအနေနဲ့ဗာပြင်ဆင်ထားတယ်လဲဆိုတော့ကျွန်တော်တို့အစိုးရအနေနဲ့တော့အပြောင်းအလဲရှိမှာပါဘာဖြစ်လို့လဲဆိုတော့အစိုးရဆိုဒါပေမဲ့ဟိုဒီကိုဗစ်ပြီးလို့ရှိရင်ကျွန်တော်တို့ကဘာပေါ်မှာဆက်ကျွန်တော်စားနပ်ရိက္ခာဟိုပြတ်တောက်ဖို့တည်ရှိတယ်မယ်ဆိုတော့အဓိကတော့ဟိုကျွန်တော်နေနေမြင်တာတော့ဗောလေဟိုစိုက်ပျိုးမွေးမြူကိုအခြေခံတဲ့လုပ်ငန်းတွေပေါ့စိုက်ပျိုးရေးမွေးမြူလုပ်ငန်းတွေပေါ့အဲ့ဒါတွေရတော့ပြလဲငါးဖားလုပ်ငန်းတွေဒါတွေကကျွန်တော်တို့မှလည်းရှိပြီးသားဗမာတွေကဒီမှာလာလောက်တယ်ပေါ့နော်ဒါဒီမှာလောက်ပြီးတော့ကြွချင်သွားတယ်ဘာဖြစ်လို့ကျွန်တော်တို့ဒီမှာနိုင်ငံမှာပေါ့အလားတူအဲ့ဒီလုပ်ငန်းတွေမလုပ်နိုင်ရမလဲဒါကြောင့်မလို့အစိုးရအနေနဲ့အခုလိုမျိုးကိုဗစ်အလွန်မှာကျွန်တော်တို့ချို့စီးပွားရေးလုပ်ငန်းရှင်တွေကိုပြန်ပြီးတော့ဝေကြီးထောက်ပံ့မယ်ဆိုတာမျိုးတွေအားစားကျွန်တော်တို့ကြားနေချိန်မှာဘာဖြစ်လို့များဒီလုပ်သမားပြန်လာမဲ့အလုပ်သမားတွေအတွက်ကောဟိုစနစ်ကျတဲ့ကျွန်တော်တို့တည်တည်တန်းတန်းဝင်ကြီးချုပ်ဝင်နေအစောကပြောတဲ့အလုံမှန်ကိုင်ကန်းဒီဟိုဖန်ကြီးစိတ်ကြဖန်ကြီးလို့ချင်တော့ဒါရနိုင်တယ်အဲချိန်ထဲမှာပဲကျွန်တော်ကပြင်ဆင်ထားမှုကတော့အစောကပြောတဲ့ဟိုဥပဒေတွေကိုလည်းဒါစိတ်ကြပြင်ဆင်ထားမယ်အလုံကိုင်ဒီပေါများလာတာရည်ပဲနဲ့လည်းလုံသမားတွေကနေပါဘူးဘာဖြစ်လို့ဆိုတော့အဓိကနိုင်ငံသားတွေမှာဆင်းရဲပင်ပန်းပြီးတော့လူကုန်မှုခံရပြီးတော့သွားလုံစားနေအလုံသမားတွေကအဓိကအဖြစ်တခြားနိုင်ငံမှာကျွန်တော်နိုင်ငံထဲဝင်ကောင်းလို့ပဲကျွန်တော်တို့ကျွန်တော်တို့အခုလက်ရှိအစိုးရကကျင့်သုံးပြီးတော့ပေးနေတဲ့ကျွန်တော်တို့ ဟိုတရက်ဝင်ငွေ4,800 5,000လောက်နဲ့တော့အလုပ်သမားတွေအတွက်အဆင်ပြေမှာပေါ့ဘူးဒါကြောင့်မလို့အဲ့ဒီဟိုဒီဇိုင်းလောက်အခါတွေနဲ့လဲတိုးပေးတင်တယ်တစ်ချိန်တည်းမှာပဲဆိုတော့ပြောတယ်ကျွန်တော်အများနဲ့ပြောနေတယ်ကျွန်တော်တို့ထိုင်းနိုင်ငံမှာလည်းခုလက်တွေ့ပေါ့နော်အကောင့်တွေပေါ်ပြီးတော့အကျိုးရှိတယ်လူမှုဖွံ့ဖြိုးရေးရံပုံကြီးထဲတာကိုစနေကြလောက်အောင်တကယ်လည်းအလုပ်သမားတွေလည်းရှင်းပြမယ်ကောက်ရတဲ့ရည်ရွယ်ချက်ကိုကျွန်တော်တို့ထိုင်းလို့ကျွန်တော်တို့ဆိုလိုက်ရှင်းပြပေးရတယ်အလုပ်သမားတွေကတော်တော်သူတို့ရဲ့ဝင်ငွေရဲ့900ခန့်လုံးကိုကျွန်တော်မပေးချင်ကြအောင်ကျွန်တော်ရှင်းပြမယ်။ဘာသူတို့ရဲ့အကျိုးမြတ်ကိုအခွင့်အလမ်းတွေကိုသူတို့ကောက်မသိဘူး။အခုကျတော့သူတို့အသိကုန်ပြီအခုတော့မှပဲအလုပ်သမားရံပုံကြီးထည့်ထားတဲ့အလုပ်သမားနဲ့မထည့်ထားတဲ့အလုပ်သမားတွေတော့ကိုယ်ဟာနေအခြေအနေချင်းနဲ့တအားကွာတယ်။ဒါကြောင့်မလို့မြန်မာနိုင်ငံဟိုမြန်မာအစိုးရအနေနဲ့အစိုးရလုပ်ငန်းတွေပဲပြင်ဆင်တာမဟုတ်ဘဲနဲ့အင်မတန်မှကျွန်တော်တို့ဒီစနစ်ကြတယ်ကျွန်တော်တို့ဒီဖြစ်နိုင်ခြင်းရှိတဲ့
ဟို
ဖြစ်နိုင်ခြင်းရှိတဲ့ကျွန်တော်တို့ဒီဟိုဘူဝါဒရေးရည်ရေးဆွဲထားမယ်ကျွန်တော်တို့ဒီလူမှုဖွံ့ဖြိုးရေးရံပုံငွေကိုလည်းကျွန်တော်တို့စနစ်တကျအကောင့်တွေပေါ်တင်နေကြပါဦ
း။ဟုတ်ကဲ့ဦးတောင်းထွန်းအမြင်လဲဆွေးနွေးပါအောင်ခင်ဗျာ။ဦးထွချစ်ကတော့ဒီပြန်လာတဲ့အလုပ်သမားတွေအတွက်ပြည်တွင်းမှာလောက်ကန်ခွင့်ရင်းနဲ့ရတဲ့နဲ့လောက်ခလာစားတွေပေးဖို့ပါဝင်ပြင်ဆင်ထားစရာတွေရှိမယ်ဆိုပြီးဆွေးနွေးတော့ပါတယ်ဦးတောင်းထွန်းအမြင်ရောခင်ဗျာ။
ဟုတ်ဟုတ်ကဲ့မြန်မာနိုင်ငံပြန်ဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဟိုဒီစီအတွက်ကတော့ဒီလိုကအခုဖြစ်ပြောသွားတယ်လို့ပါလို့ခင်ဗျအဲလောက်တိုင်ရှာဝေပေးနိုင်ရမယ်နောက်တစ်ခါဒီလိုမြန်မာနိုင်ငံသားတွေကလည်းကိုယ်နိုင်ငံရဲ့ကိုယ်နိုင်ငံကိုယ်မွေးရစာတူကိုရှိတယ်ဗျပရိုတန်ကခက်ခဲမရှိတဲ့နေ့တော့ကိုယ်နိုင်ငံကိုစွန့်ခွာပါနိုင်ငံသားကိုမသွားဘူးဗျဟိုလောက်ခလာတာသိမခွာချဘူးအဲ့ဒီလိုမြန်မာနိုင်ငံသားတွေမြန်မာနိုင်ငံမှာပဲဟိုပြုံမွေးပြီးတော့လုံးလုံးကြမှာဖြစ်ပါတယ်အဲ့ကြောင့်ခုနဥထုကြည့်ပြောသွားတာတကယ်ကောင်းပါလေဗျာကျွန်တော်တို့လုံးတိုင်းလေးရှာဝေပေးရမယ်နောက်ပြီးတော့တင်းတင်းမြတ်တဲ့ဝေမွေကိုလည်းပေးနိုင်ရမယ်နောက်တစ်ခါနိုင်ငံတကာထွက်ပြောလုံးလုံးကဟိုဆယ်ကြီးဆယ်ကြီးကိုဖပြီးတော့မှဒီလိုနိုင်ငံတွေမှာလက်ပတ်သုံးဆွဲနိုင်တဲ့ဟိုလားကလုံးအားကရရှိတယ်ဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံတွေမှာပဲနေထိုင်ကြမှာဖြစ်ပါတယ်အဲ့ကြောင့်နိုင်ငံတော်အစိုးရအနေနဲ့ကတော့ဟိုဆက်ရုံတို့ရုံကြီးဆက်စပ်ပြီးမွေးမိရေးဒီအဲ့ဒီအကောင့်ကပို့ပြီးဒီမယ်အဲ့ဒီအပြင်ကိုခုနလောက်ခတာတာတွေလည်းဒီတဲ့ကိုရရှိနိုင်မယ်ဆိုလို့ရှိရင်တော့အကျိုးအမြတ်ရရှိနိုင်မယ်ဆိုလို့ရှိရင်တော့ဟိုမြန်မာနိုင်ငံသားတွေအတွက်လည်းအစီအပြေမှာဖြစ်တဲ့အတွက်တက်နိုင်တော့ကောင်းမှုဖြစ်အောင်တော့ဟိုဆောင်ရွက်မှုတွေပေါင်းရပြေးဖို့လိုအပ်မယ်ဟိုဖြစ်ပါလိမ့်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဦးတောင်းတော်ဆွေးနွေးတဲ့ကျေးဇူးပါဟိုဆော့ဆော့ကကိုထွချစ်ထောက်ပြထားတဲ့အထက်ကတစ်ချက်ကိုလည်းအစီအစဉ်အဆုံးသတ်အနေနဲ့ဆွေးနွေးစီမှာလည်းဒါကတော့ဒီဥပဒေပြုရေးပိုင်းမှာပြုရင်ပြောင်းလဲရမယ်ကိစ္စပါဒီနေရာမှာအခုလှလည်မှာပဲလွှတ်တော်တွေလည်းပြန်ဆပါတော့မယ်ဟိုအဓိကဆွေးနွေးမယ့်အထက်မှာဘတ်ဂျက်ကိစ္စတွေပါမယ်ဆိုပြီးတော့လည်းပြောနေတာရှိပါတယ်ဆိုတော့ဥပဒေပြုရေးမှာအဓိကလည်းကြားတဲ့လွှတ်တော်ဘိုင်းကရောအလုပ်သမားတွေအတွက်လုံတင်တာလုံနိုင်တာဘာတွေများမြင်မိလဲကိုတူချစ
်ဟိုအဓိကတော့ကျွန်တော်တို့ကအစောကအများအားပြောတယ်အဲ့ဒီကျွန်တော်တို့ရဲ့နိုင်ငံတော်အစိုးရမှာเนาะကျွန်တော်တို့ဒီရှုပ်ပြောင်းအလုပ်သမားတွေကိုကာကွယ်တဲ့တို့ဒီမို့ကျွန်တော်ပြည်ရဲမှာရှိတဲ့ကျွန်တော်တို့ဒီပြည်ပြည်ရဲအလုပ်သမားတွေကိုဟိုကာကွယ်ဖို့တကယ်ကိုစနစ်တကျဟိုဘူဘွားရရေးရတွေကဒါဆွတ်တော်အနေနဲ့ပြတ်ထားမှာပေါ့နော်အဓိကနောက်ပြီးတော့လဲကျွန်တော်သတိထားမိတာကတော့မြန်မာလက်ရှိအစိုးရမှာတော့ဒီဟိုအရေးပေါ်တဘောဘေးအန္တရာယ်ဖြစ်လို့ရှိရင်ဘယ်လိုကာကွယ်ရမလဲဆိုတဲ့ policy တွေတိတိကျကျရှင်းရှင်းလင်းလင်းရှိသားဖို့မရဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဟိုအရေးပေါ်ကာလမှာဘယ်လိုဒီကူညီရမလဲဆိုတော့ကျွန်တော်တို့ရေမောင်းဆူနာမီတော့လဲအများကြီးငါးနိုင်ငံတွေကကြာလောက်သွားတာကိုကျွန်တော်တို့တွေ့ရတယ်အခုလည်းဒီအရေးပေါ်ကာကွယ်ရေး policy တွေတို့မှဒီရှေ့ပိုင်းလို့တမားရွေးဟိုမရှိသေးတော့အဲ့ဒီ policy တွေကိုဒါဆွတ်တော်ကနေပြီးတော့ပြတ်ထမ်းမှာပေါ့နော်ဒီဘက်ကကျွန်တော်တို့ရှေ့ပိုင်းလို့တမားရွေးပြတ်ပေါ့အထဲမှာရှိတဲ့ကျွန်တော်တို့ဒီအလုပ်တမားရွေးပြတ်ပေါ့အဲ့လိုမျိုးတော့ဒီဆွတ်တော်အနေနဲ့လည်းလိုရဲနောက်တစ်ခုကတော့ဟိုအရင်ကလည်းကျွန်တော်တို့ပြောခုတယ် migrant တွေကိုရှိရလဲကျွန်တော်တို့ရဲ့ကျွန်တော်တို့အစိုးရကိုပေးရမယ့်အခွင့်အရေးကိုတိကျကောက်ခံပြီးတော့သူတို့ကိုလည်းစနစ်တကျအကာအကွယ်ပေးပေါ့ဒါကြောင့်မလို့ဒါကြောင့်မို့သူတို့ရဲ့ဒီရှေ့ပိုင်းအလုပ်တမားရွေးတော့ဘူတီတီတန်တန်ကျွန်တော်တို့ budget ရထားအောင်ဆိုတော့ကျွန်တော်တို့အရင်တော့အစိုးရတွေပဲကျွန်တော်တို့ဒါဟိုအကြံပြုစာတွေကျွန်တော်တို့ဟိုပေးမှုတယ်။ဒါကြောင့်မလို့ဒီဆွတ်တော်ကလည်းရှေ့ပြောင်းအလုပ်သမားတွေကိုကျွန်တော်အစိုးရပြောတယ်ချုပ်ပြောမယ်ဆိုလို့ရှိရင် policy တီတီကြကြရေးဆွေးရမယ် policy ကနှစ်ပိုင်းရှိတယ်။တာမန်ကာကွယ်ရေးနဲ့အရေးပေါ်ကာလကာကွယ်ရေး policy တွေကိုစနေတကြကျွန်တော်တို့ပြင်ဆင်နေတော့ကျွန်တော်အလုပ်သမားရေးဆောင်ရွက်နေတဲ့လူတွေနဲ့ပေါင်းပြီးတော့ညှိနှိုင်းပြီးတော့စနေကြရှိထားရမယ်။တစ်ချိန်တည်းမှာပဲဒီအလုပ်သမားရှေ့ပြောင်းအလုပ်သမားတွေနိုင်ငံတော်အစိုးရတွေနဲ့ budget တတ်တတ်မမရထားတာမျိုးရှိတဲ့လို့
ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြည့်ဆွေးနွေးကြတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထွတ်ချစ်တင်းမြန်မာနေဆက်မူဆယ်မြို့အခြေစိုက်ဂယုနာလူမှုကွန်ရက်အသင်းကဦးတောင်းထွန်းနဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်စနေနေ့ဆွေးနွေးခန်းစီစဉ်လဲဒီမှာပဲအဆုံးသတ်ပါစေဒီစီစဉ်ကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ည9:00နာရီကနေ10:00နာရီနဲ့တနင်္ဂနွေနေ့မနေ့6:00နာရီကနေ9:00နာရီရေဒီယိုစီစဉ်မှာနားဆင်နိုင်ကြပါတယ် ျွန်တော်အောင်လင်ပါခင်ဗျာ။